ရခိုင်ပြည်နယ်အတွင်းလက်နက်ကင်ပြိပခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရသူအရေအတွက်တနေ့တခြားပုံများလာနေပြီးစားနပ်ရိက္ခခက်ခဲကြုံနေကြရပါတယ်။ဒါပြင်တိုက်ပွဲတွေ့ကြတဲ့မှာပိတ်မိနေတဲ့သူထိခိုက်ဒဏ်ရာရသူအရေအတွက်တွေလည်းပုံများလာနေပါတယ်။တမရုံနဲ့ရခိုင်လက်နက်ကင်အဖွဲ့အေအေတို့ကြားမှာတနေ့ကျော်ကြာလာပြီဖြစ်တဲ့တိုက်ခိုက်မှုတွေလည်းရော့မသွားသေးပဲနေ့စဉ်စလိုဖြစ်နေ ပြည်ပုံစံမျိုးအတိုင်းဆိုလို့ရှိရင်တော့ဒီရက်ခါပြဿနာတွေဖြစ်လာနိုင်တယ်လို့ဆက်ပြီးဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လည်းဒုက္ခမျိုးစုံနဲ့ကြုံနေကြရတာပါဖေဝါရီလ30ရက်ကစတင်ခဲ့တဲ့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ရဲ့ရတိတ်တောင်မြို့နယ်တွင်တိုက်ပွဲတွေမှာကလချောင်းကျေးရွာနဲ့မင်းင်းတောင်ကျေးရွာတွေကတိရခန့်တွေကြောင်လာထွက်ပြေးတဲ့အတွက်တပ်ကြီးရွယ
ိုင်လူငယ်အဖွဲ့ကကုဘက်ကကပြောပါတယ
်ကျွန်တော်ရကျွန်တော်ကိုတရားရဥဆောင်ပြီးတော့လူက9ယောက်ပါတယ်အဲမြို့နယ်ကံကနာကကြာရင်းကြီးပါတယ်အဲ့ကျွန်တော်သွားကြတယ်သူကပေါ်တော့အောင်ကြရပေါ့ကျွန်တော်ဒေတာပေါ်ကလချောင်းကလချောင်းနဲ့ရမင်းနောင်အဲ့ရောကအဲ့မင်းနောင်ကလည်းအဲ့ကလချောင်းရောတင်းမလာပြီအဲ့တိုင်းမှာနေခိုင်းတာလေပေါ့59ယောက်ကိုအဲ့59ယောက်ကိုကျွန်တော်တို့အမှသွားဖို့တော်လေ
တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်နေဆက်ရေးရလုံုံရေးဝန်ကြီးဌာနကိုကြောင်းကြပြီးသွားရောက်ခေါ်ဆောင်ခဲ့ရတယ်လို့လည်းကိုဘက်ကကဆက်ပြောပါတယ်
ကျွန်တော်တို့တော့အဲဒီကလချောင်းရွာရဲ့အခြေခံမှာအမြမကြီးတက်ကစက်မဖြစ်ရှိရကြနောက်ပြီးတော့ဖိုက်တာတဖြစ်ရှိရဖိုက်တာဆိုတာဒီလိုကပြပြလေးကျွန်တော်တို့ခေါ်ရစ်တယ်အဲကျွန်တော်ကဒေသခံတို့လာပြီးခေါ်ထုတ်တာဒီလိုတတိယအကြိမ်လာလဲဆိုတော့ကျွန်တော်တို့ကအမှဒီနေ့လက်တော်မှတ်တယ်ဒီနေ့လက်တော်ပိုင်းကလည်းဦးထင်မောင်ရဲ့ကိုထင်မောင်ရဲ့ဦးဆောင်ပြီးတော့အမှဒီနေ့ရဲ့လုံခြုံရေးဝန်ကြီးဌာနကိုဒီကအပြည့်ပေးရတယ်ဒါပြန်ကျွန်တော်တို့တွားခွင့်စာနဲ့အမိန့်ချုပ်ပေးရမှာပေါ့။အဲဒါဆိုတွားပွားလို့မပြောရဘူးပေါ့။ကျွန်တော်တို့ကလည်းအမှန်ငယ်ချင်းဘာမှမရှိဘူး။ဒါပေမဲ့ကျွန်တော်တို့ကဒီလိုဘာမှမလုပ်ပါဘူး
။ကဲထုတ်လာတဲ့သူတွေကိုရသေတောင်မြို့ရွှေပါရမီဘုန်းကြီးကျောင်းမှာနေရာချထားပေးပြီးအဲ့ဒီဘုန်းကြီးကျောင်းမှာလည်းစစ်ဆောင်ဒုက္ခသည်600ခန့်ရှိနေလို့နေထိုင်ရေးတွေ့အခက်အခဲရှိနေကြတာပါ။ဒါအပြင်ရသေတောင်မြို့မှာရောက်ရှိနေတဲ့စစ်ဆောင်ဥယျာဉ်3000ကျော်ထဲမှာကလေးငယ်9000လောက်ပါနေပြီ။ခုကြောင်ဆက်မသက်နိုင်ပဲဖြစ်နေကြတယ်လို့လည်းပြောပါတယ
်အခက်ကြီးရောကလေသာသမီရဲ့ဒီနေ့ဘလုံးမကပြန်ဆောင်နေရတော့သူရဲ့ကျကတော့ဒီနေ့ကတော့ဘာမှမလုပ်လို့မရှိတော့ဘူးကွာကျောက်တယ်ဒီအောင်စီစီပေါ်9000ကျော်လောက်ရှိတယ်လေမူလာကန်းကဆက်ပြီးတော့အလင်းကန်းအထက်ပါမို့
မနေ့ကလည်းကြောက်တော်မြို့နဲ့ချင်းမြင့်နဲ့ပလက်ဝမြို့ကြားမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေတို့တိုက်ပွဲဖြစ်ပွားနေတာကြောင့်ကြောက်တော်ပလက်ဝကိုသွားတဲ့ဆက်လေတွေဟာတိမ့်မချေးရွာမှာတညရက်နာထားရတယ်လို့ဆက်လေသမားသူကပြောပါတယ်
ဒါကတော့ရခိုင်နဲ့ဆက်ဆက်လေကောင်းဖဲလို့ပြောတယ်ခင်ဗျ။အော်တော်တော်ပြည့်နေတယ်ခင်ဗျ။ဒီပလောဝါဆက်နဲ့ဟိုဂိုက်ပါရေလှန်ကတော့ခဏရထားပါလိမ့်ခင်ဗျ။ဒီမှာရွာအဲရွာမှာအစ်ကျလေးပြည့်တယ်ခင်ဗျ။တိုက်ချော်ရထားတယ်။ခွာတော့မနေဟိုစောင်းနိုင်ခွလောက်ကပြန်ပြောပြလိုက်ပြီကျေ။
မနေ့ကလည်းကြောက်တော်မြို့နယ်မိဝရွာဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရသေးတောင်မြို့နယ်မှာလည်းဒီရက်ပိုင်းတွင်တိုက်ပွဲတွေဖြစ်ပွားတာကြောင့်အရက်သားတွေထိခိုက်ဒဏ်ရာရရှိမှုပုံမှုများပြားလာနေပါတယ်။စီရေးသိမ်းမှမှုဖြစ်စဉ်တွင်အရသာ120ကျော်တည်ဆုံးခဲ့ပြီးတော့230ကျော်ထိခိုက်ဒဏ်ရာရရှိမှုတွေရှိနေတယ်လို့လည်းရခိုင်အဖွဲ့အစည်းတွေကစီရင်ပြုစုထားပါတယ်ခင်ဗျာ